လေးတငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲအပင်တစ်ပင်ရဲ့တက်တန်းမှာပြိုးပင်ဘဝဟာအရေးကြီးဆုံးဂရုစိုက်ရမယ့်အနေအထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်လေးလို့ကျွန်တော်တို့ဂါထာတွေလို့ရွတ်ခဲ့ကြပါတယ်ဒါပေမဲ့ဘလောက်ဂရုစိုက်တယ်လဲဆိုတော့အာမနာရန်သုံးသပ်ကြည့်တဲ့အခါဂါထာရွတ်ရုံကအခက်များများပါကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်ဒီတစ်ပတ်တော့ကလေးတွေနဲ့ပတ်သက်တာပါပဲကျွန်တော်ရဲ့အထက်အညာခီးအတွေ့အကြုံဟောင်းတစ်ခုကိုပြောပြချင်တာပါကျွန်တော်အညာဒေသဘက်ကိုရောက်တဲ့အခါမှာလေကွင်းတွေကဖြတ်ပြီးကားမောင်းတဲ့အခါလေသူမကြီးတွေနဲ့နှုတ်ဆက်ကြရင်လည်းသူတို့ကအမတ်တရဓာတ်ပုံရိုက်မယ်ပူစားတယ်ဒါနဲ့ကျွန်တော်တို့ရိုက်ရင်းနဲ့ဘေးမှာလေကွက်ထဲမှာကလေးတွေပါဝင်လုံနေတာတွေ့လို့ကျွန်တော်ကမေးပါတယ်သူတို့ကြောက်မနေဘူးလားဘာလားဆိုတော့ကလေးတွေရဲ့လုပ်အားကကသူတို့မိသားစုထမင်းဘွဲအတွက်အရေးပါနေတယ်အဲ့ဒါဆိုကလေးတွေတနေ့ဘလောက်ရလဲလို့မိတို့လည်းပတ်စံမရဘူးတဲ့ပတ်စံမရဘဲနဲ့ဘာလဲဆိုတော့စံရတယ်တဲ့စံဘလောက်ရလဲဆိုစံချမ်းနှစ်ပြည့်ရတယ်တဲ့ကလေးတွေတဲ့လုတ်ခါနဲ့အမျိုးသမီးတွေလုတ်ခါနဲ့ရတယ်အတူတူပဲတဲ့အမျိုးသားကြီးတွေလုတ်ခါတာပိုတယ်တဲ့အဲ့တော့စံချမ်းတပြည့်ဘလောက်လဲဆိုတော့800ရှိရပေါ့ဗျာအဲ့တော့ခစ်ဈေးနဲ့ဆိုရင်တော့တနေ့1500လောက်နဲ့ပဲဒီကလေးတွေကလက်ွက်ထဲမှာလုတ်နေကြတာပါအဲ့ဒါအမေးဖြေတွေလုတ်ကောင်းလို့ရှိသေးတယ်ကလေးတယောက်ကိုရိုက်တာကိုတွေ့လိုက်ရတယ်အမဘာဖြစ်လို့ရိုက်တာလဲဆိုတော့လေသူမအဲမတန်တရားတွေရှောက်ပူဇာနေလို့တဲ့ဘာပူဇာလို့လဲလို့မေးကြည့်တော့တရုတ်ကလာတဲ့200တန်လောက်ရှိတဲ့မုန်းထုပ်ကိုစားကျင်တယ်လို့ပြောလို့ရိုက်ခံရတာပါကျွန်တော်ကပြောတယ်အမခလေးကိုဒီမှာတော့ရွယ်လွယ်လေးနဲ့ရိုက်တယ်အမတို့ခလေးကိုလည်းခိုင်းလဲခိုင်းတယ်ပြီးတော့ခလေးစားကျင်တာလဲမဝယ်ပေးဘူးနော်ဝေးလို့နိုင်ငံမျိုးမှဆိုခက်အောင်မယ်ခလေးကပူဇာလို့ရှိရင်အမကုန်တိုက်တဲ့ရောက်နေတော့လက်ညှိုးထိုးတဲ့ဟာဝယ်ပေးရတယ်လို့ပြောတဲ့အခါလေသူမကြီးကလန့်သွားတယ်သူတို့ချင်းချင်းကြည့်ပြီးတော့အိမ်ရဟာရင်းနဲ့ဆိုရင်တော့ငါတို့ထောင်ထဲရကိုထွက်ရမှာမဟုတ်ဘူးတဲ့ဘာလို့ဆိုတော့မဝယ်ပေးဘူးဆိုရင်နိုင်ငံတော်ကတရားစွဲတယ်ပတ်စံမရှိရင်ဘယ်နဲ့လုံမလဲလို့သူတို့ကမေးတယ်မဟုတ်ပါဘူးပတ်စံရှိမှမပူရဘူးအဲ့မှာဆိုရင်ဘာကြောင့်လဲဆိုတော့နိုင်ငံတော်ကထောက်ပံ့လို့ပါဘယ်ကလေးကထောက်ပံ့လဲဆိုတော့ကလေးဝယ်ကျင်တဲ့အရာကိုဝယ်ပေးနိုင်ဖို့ကလေးမမွေးခင်ကထောက်ပံ့ခဲ့ပါလေကိုဝင်ရှိတာတေးကြပြီဆိုကြတဲ့ကအမေရိကန်ဒေါ်လာ500 600လောက်တော့သူတို့ရပါတယ်ငွေဈေးအတက်ကျပုံမူတည်ပြီးတော့အဲ့ဒီလောက်ဟာမြန်မာငွေနဲ့ဆိုရင်6သိန်း9သိန်းဝန်းကျင်မှာအများရှိနေတာပါဆိုတော့တစ်လောက်ကို6သိန်း9သိန်းလောက်ရနေတဲ့မိဘဟာကလေးမွေးတဲ့အချိန်မှာဆိုရင်ဘယ်လောက်စုမိပြီလဲပြီးတော့ကလေးပူဇာတတ်တဲ့အရွယ်အထိဆိုရင်ဘယ်လောက်လဲပေါ့မွေးပြီးရင်လည်းဆက်ပြီးတော့ထောက်ပံ့နေတာဟုတ်ဒါတွေပြောတဲ့အခါမှာကျွန်တော်တို့အညာကလေသူမကြီးတွေကတော်တော်တွေ့ဝေသွားပါတယ်ဟုတ်ရဲ့လားဟုတ်ရဲ့လားလို့အကြိမ်ကြိမ်ပြန်မေးပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့လိုနိုင်ငံတော်ကကလေးအတွက်ထောက်ပံ့နေဆိုတာသူတို့မှအလွန်ဆုံးရလာကျွန်တော်တို့ငငယ်တော့ကသမဆိုင်ကအနှိပိတ်ပေးတာလောက်ပဲကြုံဘူးလို့ပါအဲ့တော့အခုမယုံဘူးနိုင်ငံတော်ကဘလောက်ပေးလဲလို့မေးတဲ့အခါမှာကျွန်တော်ကအမားတို့ဘလောက်ထင်လဲလို့မေးတဲ့အခါသူတို့ကတသောင်းလားနှစ်သောင်းလားနေပြီးတော့မရေရေစမေးတာပါဒီလောက်များတဲ့ပမာဏလောက်တော့ရမယ်လို့သူတို့ဘယ်လိုမှမထင်ခဲ့ဘူးပေါ့ထားပါဒါကကျွန်တော်ပြောချင်နေတာဘာလဲဆိုတော့ကလေးတွေအတွက်စဉ်းစားကြတယ်ဆိုတဲ့နေရာမှာမမွေးခင်တွေကစပြီးတော့စဉ်းစားတယ်ဆိုတော့ပထမတစ်ချက်ပြပါတယ်ပြီးတော့ကိုဝင်တဲ့မိခင်တွေကိုအလုပ်ဝင်မလုပ်ခိုင်းတော့ပါဘူးကိုဝင်ရှိပြီဆိုတာနဲ့လစာအပြည့်ပြီးတော့အိမ်မှာပဲနေခိုင်းပါတယ်အဲ့တော့ကလေးမွေးတဲ့နေ့ပြီးတော့45ရက်ကြာမှအလုပ်ဝင်ရမှလားလို့မေးတဲ့ခါလဲအလုပ်ဝင်ခွင့်မရှိပါဘူးအလုပ်ကပြန်လွတ်ပါတယ်ဘလောက်အထိနေရလဲဆိုတော့17လအထိနေရပါတယ်အဲ့တော့ဒါအတွက်မပူပါနဲ့တဲ့နိုင်ငံတော်ကပဲအကုန်ကြခံတာပါလစာအပြည့်ပေးတယ်ပေါ့ဆိုတော့ကလေးတွေအပေါ်မှာအဲ့ဒီနိုင်ငံကြီးရဲ့တန်ဖိုးထားမှုနဲ့ကျွန်တော်တို့စီမှာစိတ်ဘလောက်ပဲရှိရှိမထားနိုင်တဲ့အခြေအနေမျိုးနဲ့တော့ကွာခြားတာကိုတွေ့ရပါတယ်ဘလို့ပဲကွာခြားပါစေပေါ့ကျွန်တော်တို့စီမှာ budget ခေါ်တဲ့ဝင်ငွေခွဲဝေမှုတွေအရာပညာရေးကျန်းမာရေးလူမှုရေးဆိုတာကိုကောင်းကောင်းမပေးနိုင်သေးတဲ့အခြေမျိုးမှာကြံတဲ့အဲ့ဒီကလေးတွေဘဝကိုဘယ်လိုဂရုစိုက်ကြမလဲဆိုတာအဲ့ဒီလေသူမကြီးနဲ့ကျွန်တော်စကားမဆက်နိုင်ခဲ့ပါဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အဲ့ဒီကလေးတွေကိုယ်တိုင်ဟာကြောင်းနေဖို့နေနေသာသာလက်ွက်ထဲမှာမိဘတွေနဲ့အတူဝင်ပြီးတော့ဝင်ငွေရှာနေရတဲ့နေရာကိုကျွန်တော်တို့ရောက်နေလို့ပါ။